ဥရောပသမဂ EU ကနေဗြိတိန်ခေါ်ထွက်ဖို့တတ်မှတ်ထားတဲ့အော်တိုဘာလ31ရက်နေ့မတိုင်ခင်လွှတ်တော်ရဲ့လုပ်ငန်းတွေကိုရှော့ချမဲ့အစီအစဉ်တစ်ခုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဒီနေ့ပဲကြေညာလိုက်ပါတယ်။လက်ရှိလွှတ်တော်လုပ်ငန်းစဉ်တွေကိုရပ်ဆိုင်ထားပြီးအစိုးရရဲ့ဥပဒေပြည့်ရေးအစီအစဉ်တွေကိုချပြမဲ့အော်တိုဘာလ14ရက်လွှတ်တော်ပြန်စတဲ့အချိန်မှာအဲလစ်ဘက်ပြည်မှာရေးကိုယ်တိုင်မင်းငုံပြောဖို့လဲဖိတ်ကြားထားတဲ့ကြောင်းဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။အော်လွှတ်တော်ဥက္ကဋ္ဌဂျွန်ပါကုတ်ကတော့ဝန်ကြီးချုပ်ရဲ့လွှတ်ရဟာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုဖောက်ပြရရောက်တဲ့အကြောင်းပြောဆိုလိုက်တယ်လို့ EU ကနေခေါ်တဲ့အစီအစဉ်တွေကိုဆွေးနွေးဖို့နဲ့တိုင်းပြည်ကိုပုံဖော်ရမယ်လွှတ်တော်ရဲ့တာဝန်တွေကိုဟန်တားတဲ့လွှတ်ရဖြစ်တဲ့အကြောင်းလည်းပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ကတော့သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ EU ကနေခေါ်ထွက်သွားမှာဖြစ်တဲ့အကြောင်းကတိပြုထားတာပါ။သူရင်ဝန်ကြီးချုပ်တောင်းယူခဲ့သူထရီဇာမေလက်ထက်မှာတော့ EU နဲ့ခွဲထွက်ရေးသဘောတူညီချက်တွေကိုညှိနှိုင်းနိုင်ခဲ့ပေမဲ့လွှတ်တော်ကလက်ခံနိုင်အောင်တော့မလုပ်နိုင်ခဲ့ပါဘူး။ဝန်ကြီးချုပ်ဂျွန်ဆန်ကတော့အော်တိုဘာလာနဲ့လွှတ်တော်မှာမင်းငွန်ပြောပြီးရပ်ပိုင်းအတွင်း EU တာဝန်ရှိသူတွေနဲ့တွေ့ဆုံမှုစီစဉ်ထားပြီးသဘောတူညီချက်တွေကိုလွှတ်တော်ကဆွေးနွေးအတည်ပြုဖို့အချိန်အလုံးလောက်ရနိုင်မှာဖြစ်တဲ့အကြောင်းလဲဒီနေ့ပဲပြောဆိုခဲ့တာဖြစ်ပါတယ်။